စမှုဆောင်တွေမှာရှိတဲ့စက်ရုံအလုပ်သမားတွေရဲ့လစာငွေတွေကအခွန်ကောက်ယူမှုအတွက်စမှုဆောင်စီမံခန့်ခွဲရေးကော်မတီတွေကတစ်ဆင့်စက်ရုံတွေကိုအစစ်အစစ်ညွှန်ကြားထားတယ်လို့ပြည်တွင်းကအလုပ်သမားအဖွဲ့အစည်းတွေကပြောပါတယ်။လက်တလုံးမှာတော့စက်ရုံတရုံဂျင်းစီအလိုက်စင်းတွေကောက်ခံနေတယ်ဆိုပါတယ်။ရန်ကုန်ကပြဖို့ထားတဲ့သတင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်။
လာဆောင်ငွေကျပ်၄သိန်းကျော်တဲ့စက်မှုဆောင်အလို့သမားတွေကိုအခွန်ကောက်ခံဖို့အတွက်စက်ရုံတာဝန်ရှိသူတွေကိုစစ်ကောင်စီဘက်ကဖိအားပေးလာကြောင်းပြည်တွင်းအလို့သမားအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ဝင်ငွေပမာဏနဲ့မိသားစုအချက်လက်အလိုက်စီစဉ်မှုတွေလှုပ်ဆောင်နေကြောင်းလှိုင်းသာယာစက်မှုဆောင်အထည်ချုပ်စက်ရုံတစ်ခုရဲ့အခြေခံအလို့သမားသမဂ္ဂဝင်တဦးကခုလိုပြောပါတယ်။
သားသားရဲ့လေးသိန်းကျော်ကလည်းဒီဈာဂိုင်နှုန်းအလိုက်ဖြတ်မယ်ဆိုပြီးတော့လေပြောထားတယ်ဖြစ်ရပေါ့နော်အဲ့ဈာဂိုင်နှုန်းကလည်းများရဲ့လို့ပြောတယ်အလုပ်သမားတဦးစီရတယ်ပေါ့နော်သူတို့အခွန်ဖြတ်မယ်လို့ပြောတယ်အာပြီးတော့ဒီမိဘပေါ့နော်မိဘတစ်ပါးလေးရှိရလို့ဆိုရင်တော့အခွန်ဆောင်ရမယ်နှစ်ပါးလုံးရှိရလို့ဆိုရင်တော့လေးသိန်းကျော်ကလည်းအခွန်ဆောင်ရမလို့ဘူးပေါ့နော်ဒီအချက်လက်ကောက်တဲ့အပေါ်မှာပေါ့နော်ဘာလို့အာချက်ပြီးတော့လုံဆောင်မလဲဆိုတာတော့ဒီအလုပ်သမားတော်များတော့စိုးရိမ်နေတယ်အမေရောက်သေးတဲ့စိတ်ုံမျိုးလည်းဒီရောက်သေးတဲ့ပေါ့နော်အလို့သမားချင်းချင်းကပြောတာကြီးလည်းကြားရတယ်ပေါ့နော်ဟုတ
်အလို့သမားတွေဝင်ဝေကွန်ပေးဆောင်ရမယ့်ကိစ္စကိုအရင်အစိုးရလက်ထက်ကလေးကကြိုးပမ်းခဲ့တာရှိပါတယ်ဒါပေမဲ့အရသာအစိုးရမဟုတ်တဲ့အစိုးရတရက်ကိုအခွန်ဆောင်ဖို့မလိုလားကြောင်းပြည်တွင်းအခြေဆိုင်အလို့သမားအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံကပြောပါတယ
်အရင်ကဥပဒေရှိတယ်လေအဖြစ်မဖြစ်နိုင်ပါဘူးပေါ့အခုမှသူတို့ကစားလို့လာရတာကလည်းဒီအပြီးကြီးကစားလိုက်လို့ဒီလိုဖြစ်တာလေ။အဲတော့ခုန်ပြရမယ်လို့ကတော့ဘာမှဒီဖြစ်ဖြစ်မျိုးမဖြစ်ဘူးရဲ့အားကြတော့ဒီနည်းဖြစ်တာပေါ့နော်။နောက်တစ်ခုကကြတော့လေဒီခုန်ပြရမယ်ဆိုရင်လည်းဒီရတာအစီအရာလေးဟာမျိုးကိုတော့ပြည့်ကျင်တယ်။ဒီစီစူရလေးဟာမျိုးမပြည့်ကျင်ဘူးလို့ဟာမျိုးကိုရှိတာပေါ့။အခုတော့မဆောင်ကျင်ဘူးပေါ့။
စက်ရုံတွေကိုတဆင့်ညွှန်ကြားထားပေမဲ့စက်ရုံအလို့သမားတွေကိုအခွန်ကောက်ယူမဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကထုတ်ပြန်လာတာမျိုးမရှိသေးပါဘူး။ပြည်ပရောက်အလို့သမားတွေရဲ့လစဉ်ဝင်ငွေတွေက25ရာခိုင်နှုန်းကိုအခွန်ပေးဆောင်ရမယ်လို့စစ်ကောင်စီကပြောထားပေမဲ့ပြည်ပရောက်မြန်မာတချို့ကတော့အခွန်မပေးရတဲ့နီးလန်းတွေနဲ့ရှောင်ရှားနေကြပါတယ်။ပြည်တွင်းကအလို့သမားတွေကတော့အခက်အခဲရှိလာနိုင်ကြောင်းတချို့ကပြောပါတယ်။စက်ရုံအလို့သမားတွေကလူမှုဖူလုံကြီး900ခန့်နှုန်းကိုလာတိုင်းပေးဆောင်နေရပေမဲ့လူမှုဖူလုံကြီးခံစား권တွေကိုတော့အပြည့်အဝမခံစားရကြောင်းအလို့သမားတွေကပြောနေကြပါတယ်ခင်ဗျာ